Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာရှင် VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနံနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ2440 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတင်ပြတဲ့အခါစီးရီးယားမြို့တော်မှာဘုံနှလုံးပေါက်ကွဲခဲ့တဲ့အတွက်လူ14ဦးထက်မနည်းသေဆုံးတဲ့သတင်းအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုတက်ခွင့်မပေးတာဟာထူးခြားကောင်းမွန်တဲ့လုပ်ရဖြစ်ပေမဲ့ဒီထက်ပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်နေသေးတဲ့အကြောင်းအမေရိကန်အင်ဂျီရောထိပ်တန်းအရာရှိတဦးကပြောဆိုတဲ့သတင်းစတဲ့ကမ္ဘာနဲ့မြန်မာကစိတ်ဝင်စားစရာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီလိုသတင်းအစီအစဉ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးရဲ့နောက်ပိုင်းဖမ်းဆီးခံရသူတွေအပါအဝင်ထိမ့်သိမ်းထားသူတွေကိုပြန်လွတ်ပေးနေပြီမဲ့လုံလောက်မှုမရှိတဲ့အတွက်နိုင်ငံတကာကနေပို့ပြီးဖိအားပေးဖို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်
။ Well, it shows that pressure is working, but it's not enough pressure because if this is all you get,
နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်လွမြောက်လာသူတွေပြန်ဖမ်းခံရတဲ့အပေါ်မှာမိသားစုတွေစိုးရိမ်မကင်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစရာတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ။
စီးရီးယားမြို့တော်ဒမတ်စကတ်မှာဗုဒ္ဓဟူးနေ့ကစစ်တပ်ဘတ်စ်ကားတွေကိုရည်ရွယ်တိုက်ခိုက်ခဲ့တဲ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်အ ਨੇ စုံလူ၁၀ဦးသေ၁၄ဦးသေဆုံးခဲ့ပါတယ်။စစ်သားတွေစီးမဲ့ဘတ်စ်ကားတွေမှာဘုံထောင်ခဲ့တာဖြစ်ပြီးဘုံနှလုံးပေါက်ကွဲခဲ့တာကြောင့်ကြံတက်ဘုံနှလုံးပေါက်ကွဲခဲ့ကြောင်းနဲ့ကြံတက်တရတလုံးကိုတော့စီးရီးယားစစ်တပ်ကဖယ်ရှားခဲ့တယ်လို့အစိုးရသတင်းဌာနကကြေညာပါတယ်။ဒီဘုံပေါက်ကွဲမှုဟာအရသားတွေနဲ့ကျောင်းသူကျောင်းသားတွေစီးတဲ့ဘတ်စ်ကားကိန်းတွေလည်းနှီးတယ်လို့ဆိုပါတယ်။ဘုံခွဲတိုက်ခိုက်မှုဟာဒမတ်စကတ်မြို့တော်စင်ဂျေဘုံဒေသတွေမှာတပ်ဆွဲထားတဲ့အတိုက်ခံတပ်တွေကိုတမရဘာရှယ်အာဆတ်အဖွဲ့ရဲ့တပ်ဖွဲ့တွေကတိုက်ထုတ်ခဲ့တဲ့2018ခုနှစ်နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်ပါတယ်။ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်အဖွဲ့စည်းကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။2018ခုနှစ်တုန်းကတရားရေးရုံးအနည်းနဲ့စားတောက်ဆိုင်တဆိုင်အနည်းမှာအသေးကံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်လူ60ကျော်သေဆုံးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတုန်းကတော့ IS Islamic အစွန်းရောက်အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။စီးရီးယားမှာ2019ခုနှစ်ကစပြီးတော့ IS အဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမရှိတော့ပါဘူး။ဗုဒ္ဓဟူးနေ့ပေါက်ကွဲမှုတိုင်ငင်လေးမှာတင်တမရ LR ဆိုင်ရဲ့အစိုးရတပ်ဖွဲ့တွေဟာအတိုက်ခံတပုံတွေတပ်ဆွဲထားတဲ့မျိုးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကလေး၄ဦးနဲ့အမျိုးသမီး2ဦးပါဝင်လူ10ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံကကမက္ခရာပြုလုပ်တဲ့မနေ့ဗုဒ္ဓဟူးနေ့ကအာဖဂန်နစ္စတန်နိုင်ငံအရေးဆွေးနွေးပွဲကနေတာလီဘန်အဖွဲ့အစည်းနဲ့အာဖဂန်အစိုးရအဖွဲ့မှပါဝင်သင့်ပါဝင်တိုက်သူတွေကိုထည့်သွင်းပြီးဖွဲ့စည်းသွားဖို့တိုက်တွန်းလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးကြီးကနေရှောင်လွှဲနိုင်ဖို့အတွက်ဖြစ်နိုင်သမျှအကူအညီတွေပေးနိုင်အောင်အလူရှင်နိုင်ငံတွေရဲ့ဆွေးနွေးပွဲခေါ်ယူပေးဖို့လဲကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။တာလီဘန်အစိုးရအဖွဲ့ဝင်တွေရုရှားတရုတ်အီရန်ပါကစ္စတန်အိန္ဒိယနိုင်ငံတို့ကအစစ်မြေအရာရှိတွေပါဝင်တဲ့ဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်ချက်မှာတော့အာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်မှုတွေတိုးတက်ဖို့သက်ဆိုင်သူတွေပါဝင်ခွင့်ရတဲ့အစိုးရတွေဖြစ်ဖို့တိုက်တွန်းထားပါတယ်။နိုင်ငံတကာအနေနဲ့တည်ရောက်တဲ့ဗန္ဒာငွေကြေးနဲ့စီးပွားရေးအကူအညီအထောက်ပံ့တွေပေးအပ်ပြီးအာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုကတ်ဆိုးကြီးကနေကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်အချိန်ရောက်ပြီလို့လည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေလက်ပရော့ကပြောကြားလိုက်ပါတယ်။အဲဒီဆွေးနွေးပွဲမှာတက်ရောက်လာကြတဲ့တာလီဘန်ဒုတိယဝန်ကြီးချုပ်အဗ်ဒူဆလမ်ဟာနာဖီကလည်းသူတို့ရဲ့အာဖဂန်အစိုးရအသစ်ကိုနိုင်ငံတကာကအတိအမှတ်ပြုကြဖို့ထပ်မံတိုက်တွန်းလိုက်ပြီးအာဖဂန်ဘူဘန်ရဲ့နိုင်ငံသားအရငွေဒေါ်လာ7ဘီလီယံလောက်ကိုအမေရိကန်ကထိန်းချုပ်ထားတာတွေရုပ်သိမ်းပေးဖို့လဲထပ်မံတောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ဥရောပနဲ့အတ္တလန္တိတ်ဒေသအကြား မောဟမိတ်ဆက်ဆံရေးပုံမခိုင်မာလာအောင်ဆောင်ရွက်မှာဖြစ်ပြီးနေတိုးမောဟမိတ်အဖွဲ့ရဲ့ဥရောပအရှေ့ဘက်ခြမ်းဒေသကိုလည်းလုံခြုံအောင်ပုံမခိုင်မာအောင်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းရူမေးနီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Light Austin ကဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်။ရူမေးနီးယားဟာတာဝန်တွေကိုခွဲဝေထမ်းဆောင်ဖို့တန်ရိပ်တန်ချထားတဲ့မောဟမိတ်ဆိုတာကိုဖော်ပြတဲ့အရေးကြီးတဲ့နမူနာတစ်ခုဖြစ်တယ်လို့လဲဝန်ကြီး Lloyd Austin ကရူမေးနီးယားနိုင်ငံမြို့တော် Bucharest မှာပြောဆိုခဲ့ပါတယ်။ရူမေးနီးယားဟာနေတိုးအဖွဲ့ရဲ့ရည်မှန်းချက်အတိုင်းတည်ရင်းထုတ်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုသာကာကွယ်ရေးအသုံးစရိတ်အဖြစ်အသုံးပြုပြီးခေတ်မီတိုးတက်ရေးအတွက်20ရာခိုင်နှုန်းကိုအသုံးပြုတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ပင်လယ်နဲ့ဒေသလုံခြုံရေးအတွက်အမေရိကန်အလှည့်ကျတပ်ဖွဲ့ဝင်တစ်ထောင်ကိုလည်းလက်ခံထားရှိတဲ့နိုင်ငံဖြစ်ပါတယ်။အာဖဂန်နစ္စတန်စစ်ပွဲအတွင်းနေတိုးမဟာမိတ်တပ်ဖွဲ့ဝင်အဖြစ်ရူမေးနီးယားတပ်ဖွဲ့တွေပါဝင်ထမ်းဆောင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။ဝန်ကြီးအော့စတင်ဟာကြာတာပတေးနဲ့တောက်ကြနေ့တွေမှာဘရဆန်ပြိုတော်မှာကျင်းပမဲ့နေတိုးကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ဆက်လက်ထောက်ခံမှာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာအနောက်ခြမ်းကဒီမိုကရေစီနိုင်ငံတွေမှာစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပြီးမဲ့အောင်အောင်မြင်မြင်ကျော်လွှားနိုင်မယ်လို့အကောင်းမြင်မိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဗလန်ကန်ကအီကွေဒိုနိုင်ငံကိုရောက်ရှိစဉ်မနေ့ဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်
။ And from the region more broadly, when it comes to understanding the challenges facing democracy,
တာမန်ပြည်သူတွေရဲ့အင်အားနဲ့ဒီမိုကရေစီစနစ်ဆက်လက်ရှင်သန်ရေးဟာဒေသတွင်းအနာဂတ်အတွက်အရေးကြီးတယ်လို့လည်းပြောဆိုခဲ့တာပါ။ဒီမိုကရေစီအတွက်စိန်ခေါ်မှုတွေထဲမှာတော့အကျင့်ပြတ်ခြားစားမှုနိုင်ငံသားတွေရဲ့လုံခြုံရေးပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးနဲ့လူမှုရေးပြဿနာကိုဖြေရှင်းနိုင်ရေးကိစ္စတွေပါဝင်ကြောင်းလည်းပြောပါတယ်။2020ပြည်နှစ်ကစအမေရိကန်ပြည်ထောင်စုဟာလက်တင်အမေရိကနဲ့ကရေဘီယံဒေသမှာဒေါ်လာ10ဘီလီယံကျော်ရင်းနှီးမြှုပ်နှံထားကြောင်းလည်းပြောပါတယ်။အီကွေဒေါ်နိုင်ငံအတွက်ဒေသဆိုင်ရာငွေကြေးအဖွဲ့အစည်းဘန်ဂိုဒီလာနဲ့အတူပူးပေါင်းပြီးဒေါ်လာသန်းပေါင်း150ကိုအဓိကအမျိုးသမီးတွေပိုင်ဆိုင်ကြတဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ဒီနှစ်ထဲမှာငွေချေးဖို့စီစဉ်ထားကြောင်းလည်းပြောဆိုပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9633ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပရင်းနေ့မနက်ဖက် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာစစ်ကောင်းဆောင်ကိုထိပ်သီးအစည်းအဝေးပွဲတက်ရောက်ခွင့်မပေးဖို့အရှေ့ထောင်အာရှအာဆီယံအသင်းရဲ့ဆုံးဖြတ်ချက်ဟာထူးခြားကောင်းမွန်ပေမဲ့ဒီထက်ပိုပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့အမေရိကန်အစ်မြင့်အရာရှိသူကပြောဆိုလိုက်ပါတယ
် Obviously we believe that this is not enough and that addressing the challenges that are posed by
ဒီလောက်နဲ့မလုံလောက်သေးဘူးလို့ယူဆပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းကြုံနေရတဲ့စိန်ခေါ်မှုတွေအာဏာသိမ်းမှုတွေကြောင့်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မကြုံစဘူးအခက်အခဲတွေကိုဖြေရှင်းဖို့အတွက်တိထက်ပိုကျပြန်ပြီးတော့ထိရောက်တဲ့ကြိုးပမ်းမှုတွေလိုအပ်ပါတယ်လို့အမေရိကန်သမ္မတအင်ပြူရောအမျိုးသားလုံခြုံရေးကောင်စီရဲ့အရှေ့အာရှနဲ့သမုဒ္ဒရာနိုင်ငံများဆိုင်ရာညွှန်ကြားရေးမှူးအက်ဒဂတ်ဂေဂင်ကဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှဗုဒ္ဓဦးနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုသွားခဲ့တာပါမြန်မာအရေးဖြေရှင်းရာမှာအာဆီယံအသင်းဝင်နိုင်ငံတွေအကြသာမကပြင်ပကမဟာမိတ်နိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောဆိုပါတယ်မြန်မာနိုင်ငံအကြအတဲပေါ်ဒေတာရင်းနိုင်ငံတွေအကြစိတ်ပြက်လက်ပြက်ဖြစ်နေတာတွေ့ရကြောင်းမှတ်ချက်ပေးခဲ့ပါတယ်မြန်မာအရေးဖြေရှင်းရမှာအမေရိကန်ကအာဆီယံအသင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းကိုလည်းအမေရိကန်လုံခြုံရေးဆိုင်ရာအကြီးအကဲအရာရှိကေဂင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU ရဲ့အမြင့်ဆုံးလူ့အခွင့်အရေးစုဖြစ်တဲ့ Sakharov စုကိုအကျဉ်းချနေတဲ့ရုရှားအတိုက်ခံခေါင်းဆောင် Alexei Navalny ကိုပေးရလိုက်ကြောင်းဥရောပပါလီမန်ကကြေညာလိုက်ပါတယ်
Alexei Navalny has showed great courage in his attempt to restore the freedom of choice to the Russian people.
Russia ပြည်သူတွေလွတ်လပ်စွာရွေးချယ်ခွင့်ပြန်လည်ရရှိရေးကြိုးပမ်းရာမှာ Alexei Navalny ဟာတတိပြောင်မြောက်မှုကိုပြသနိုင်ခဲ့ပါတယ်လို့ဥရောပပါလီမန်ဒုဥက္ကဋ္ဌ Heidi Hautala ကဗုဒ္ဓဦးနေ့ကစုချင်းမြင့်ကြောင်ကြေညာမှာပြောဆိုလိုက်ပါတယ်။ Russia နိုင်ငံမှာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်နှစ်ပေါင်းများစွာကြိုးပမ်းခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ရဲ့အုပ်ချုပ်မှုကိုအန်တုရာမှာဖမ်းဆီးခံထားရတဲ့နယ်ဘာနီအပါအဝင်နိုင်ငံရေးအကျဉ်းသားတွေ အားလုံးကိုပြန်လွှတ်ပေးဖို့လဲဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာအသက်9နှစ်ကနေ17နှစ်အတွင်းရှိတဲ့ကလေးတွေကိုလာမယ့်ရက်သက်တပတ်အနည်းငယ်အတွင်းကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်နေပြီးဖိုင်ဇာကာကွယ်ဆေးကိုအသုံးပြုဖို့တရားဝင်အတည်ပြုချက်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းသမရအင်ဂျူရောတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာဘေးကင်းစေဖို့နဲ့အဆင်သင့်ဖြစ်ဖို့အတွက်လွန်ခဲ့တဲ့ရက်သက်တပတ်တွေအတွင်းကသမရဘိုင်ဒန်အစိုးရနဲ့ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေပူးပေါင်းလှုပ်ဆောင်နေခဲ့တယ်လို့အင်ဂျူရောကိုဗစ်ညှိနှိုင်းဆောင်ရွက်ရေးမှူးဂျက်ဖ်ဇိုင်ရင်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာမှာလွယ်ကူစေဖို့အသေးသေးလေးတွေကိုအသုံးပြုတာကဆလို့လိုအပ်တာတွေကို Pfizer ကာကွယ်ဆေးတာဝန်ရှိသူတွေကလေးဆရာဝန်တွေနဲ့မိသားစုတရားဝန်တွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ပြောဆိုပါရယ်။ဒါအပြင်ကာကွယ်ဆေးထုတ်ဖို့အတွက်ကလေးဆရာဝန်မိသားစုဆရာဝန်အပါဝင်ကျန်းမာရေးဆေးဝန်ထမ်းစုစုပေါင်း 25,000 ကိုပြင်ဆင်ထားတယ်လို့လည်းပြောဆိုခဲ့ပါရယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာခန့်ပြည်နယ်မှာမိုးသီးထန်ရေကြီးမှုကြောင့်လူပေါင်း40နီးပါးသေဆုံးပြီးအများအပြားပျောက်ဆုံးနေကြောင်းဒေသအာဏာပိုင်တွေကမနေ့ဗုဒ္ဓဦးနေ့ကပြောပါရယ်။ကဲဇယေးလုတ်သားတွေကတော့ညာလုံးပေါက်လူတွေအန်ရယ်လူရကိုကဲထုတ်ပေးနေတယ်လို့အလောင်းတွေကိုလည်းရှာဖွေပေးနေကြပါဗျ။နာရီတက်မြို့မှာအ ਨੇ ဆုံးလူ28ဦးသေဆုံးကရန်ကန်ခရိုင်မှာတော့တမိသားစုတွေကနေလူ9ဦးအထိသေဆုံးခဲ့ပါတယ်ခင်ဗျာ
။တရင်အစီအစဉ်ကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။ကြာတာပတိနေနဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့ဒီစစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေတခါပြန်ဖမ်းနေတဲ့အခြေအနေတွေဒီပေါ်မှာသုံးသက်ချက်အမြင်တွေကိုဇက်တိုက်တင်ပြဖို့ရှိပါရယ်။ပထမဦးဆုံးတော့ဒီလူငယ်ချမ်းသာကွင်းနဲ့ဖန်းစည်းကံတွေပြန်လွတ်လာဖို့မိသားစုတွေမျှော်လင့်တဲ့အကြောင်းသတင်းပေးပို့ချက်ကိုကြီးကြရအောင်ပါပြီးခဲ့တဲ့နှစ်ရက်အတွင်းစစ်ကောင်စီရဲ့လူငယ်ချမ်းသာကွင်းနဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတဝန်းကအကျဉ်းတောင်အချုပ်ထောင်တွေကနေပြန်လွတ်လာသူလူပေါင်း 2,500 ကျော်ရှိနေပြီလို့နိုင်ငံပိုင်သတင်းစာတွေကစီးရင်နေတဲ့တကွထုတ်ပြန်ထားပါတယ်လူငယ်တပ်သားကွင်းအရာဒီညနေမနေ့ကလွတ်ပေမဲ့ညနေမှာပြန်ပြီးတော့ဖမ်းခံရသူတွေလည်းရှိနေတာကြောင့်ဒီလိုလူငယ်တက်တာတဲ့အမိန့်ဟာနိုင်ငံတကာဖိအားတွေရော့လာဖို့ဟန်ပြဖြစ်လိမ့်မယ်လို့ယူဆပြောဆိုမှုတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်စစ်တပ်အာဏာသိမ်းတဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူဆွဲချက်တင်ခံရသူ 9,000 ကျော်ကိုအမှုလူငယ်တက်တာကွန့်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဒီလူတွေကိုအောက်တိုဘာ18ရက်နေ့ကစပြီး3ရက်ကြာစီစစ်လွှတ်ပေးမယ်လို့တည်ထားရတာပါအမည်မဖော်လိုသူအင်းစိန်ထောင်တာဝန်ရှိသူတို့ကို VOA ကအောက်တိုဘာလ20ရက်ညနေ4နာရီအချိန်မှာဆက်သွယ်ခဲ့တာမှာတော့ရုံးပိတ်ရက်ဖြစ်ပြီးစီစစ်မှုတွေမပြီးပြတ်တာကြောင့်လွှတ်ပေးနိုင်မှုအခြေအနေနည်းတယ်လို့တုံ့ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းအခုလိုပြန်လွှတ်လာသူတွေရဲ့မှာအင်းစိန်ဗဟုအကျဉ်းဆောင်ကနေပြန်လွှတ်လာသူ1000ကျော်ရှိပြီးလွတ်လာသူအများဆုံးဖြစ်ပါတယ်အစီအစဉ်အတိုင်းအကျဉ်းသားတွေကိုထပ်မံလွှတ်ပေးဖို့ရှိမရှိနဲ့ဆက်လက်လှုပ်ပေးမဲ့လူ위ရဲ့စင်းနဲ့ပတ်သက်လို့မေးမြန်းတဲ့အပေါ်ပြန်လည်ပြောဆိုတာမရှိခဲ့ပါဘူး။လက်ရှိမှာလွတ်လာသူအများဆုံးဖြစ်တဲ့အင်းစိန်ဗဟုအကျဉ်းဆောင်ဘက်ကပြီးခဲ့တဲ့ရက်တွေအတွင်းလူပေါင်း1000ကျော်လောက်လှုပ်ပေးခဲ့တယ်လို့တာဝန်ရှိသူတို့ကအတည်ပြုပါရတယ်။လှုပ်ပေးနိုင်ချိန်နည်းတယ်လို့အကျဉ်းသားအရာရှိသူကပြောပေမဲ့လည်းညနေပိုင်းကျမှလွတ်လာသူတချို့ရှိနေတယ်လို့တားနှစ်ယောက်လွတ်လာမလား။အင်းစိန်ထောင်ရှိသွားဆောင်နေခဲ့တဲ့မိခင်ဖြစ်သူကပြောပါရတယ
်။မကူလာတိုက်ကြီးရမသိဘူး။အဲ့ဒါ28ရောက်ဒီဆောင်ကခြေရောက်အဲ့လိုအခုနအခုဒီမှာလာပြောတော့တာခြေကိုအန်ဒီတို့ကနောက်ဘက်ကိုရောက်နေသူကခြေကိတ်ကနေထွက်တယ်အခုကဟိုနောက်ဘက်ကခြေတပွင့်ရပေါ်ကြီးပြောတော့တာအန်ဒီတို့ကမျောနေချက်တွေအများကြီးရပါတယ်အဲ့ဒီပါတွေကနေငယ်တွေပဲဟောင်းသူကမှနှုတ်တွေကိုင်းနေလောက်အောင်မယ်ဟိုအမဲကောင်ဆိုလို့ရှိရင်စီတင်းကိုစီတင်းကိုပို့အောင်လို့ပို့အောင်အများကြီးစီတင်းလာတာဖြစ်ရလေအခြေကောင်ကလည်းစာမွေးဖြေနေတယ်ဒီဒီဖြေလေတက္ကသိုလ်သား
ပြီးခဲ့တဲ့ရက်တွေအတွင်းစစ်ကောင်စီရဲ့လူငယ်တပ်သားအကွင်းနဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတော်အကျဉ်းဆောင်တွေကလည်းလွတ်လပ်သူအယောက် 2,500 ကျော်ရှိပါတယ်။ဒီစီးရင်တွေဟာအင်ဂါနဲ့ဗုဒ္ဓဦးနေထုတ်တရင်စာတွေကစီးရင်တွေပေါင်းခဲ့တာဖြစ်ပါတယ်။တရင်ကျွတ်ကာလလူငယ်တပ်သားအကွင်းနဲ့စစ်ကောင်စီကအကျဉ်းသားတွေပြန်လွတ်ပေးနေပေမဲ့ပြန်လွတ်လာပြီးမှတခြားပုံမှန်တွေကြောင့်ပြန်လည်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။မိထီလာမှာပြန်လွတ်ပေးပြီးမှပြန်ထိမ့်သိမ်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ကြော်ကြားသူတွေကဆိုအဆိုတော်သူဖြစ်တဲ့ဤသူဟာလည်းအင်းစိန်ထောင်ကနေအင်္ဂါနေ့ညကလွတ်လာပြီးမှသူ့ကိုဗုဒ္ဓဦးနေမှာပြန်ဖမ်းသွားတယ်လို့မိသားစုဝင်တွေစီကသိရပါဗျ။ပ ြန်လည်ပြီးလူကိုလွှတ်ပေးလိုက်ပေမဲ့စိတ်မလွတ်မလပ်တဲ့အဖြစ်တွေခံစားနေရသူတွေလည်းရှိနေပါတယ်။လက်ရှိချိန်ထိစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းအာဏာသိမ်းမှုစတင်လို့ဖမ်းဆီးခဲ့သူတွေကိုလူငင်းသက်သာခွင့်ပြုတဲ့နေရာမှာတော့ NLD ဗဟိုအလုံးမှုဆောင်တူဖြစ်တဲ့မုံရွာအောင်ရှင်ကလွဲလို့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေ၊ကျောင်းသားခေါင်းဆောင်တွေတော့မပါကြသေးပါဘူးခင်ဗျာ။
ကိုရဲမုံမရှင်အခုတော့ဖန်းစီခံရပြီးတော့တခါပြန်ပြီးတော့ဒီလွတ်လိုက်ပြီးတော့ပေါ့နော်ပြန်ပြီးဖန်းစီခံနေရတဲ့မိတိလာအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်ဒီမိတိလာအချင်းထောင်ကနေလွတ်ပြီးတော့ရဲစခန်းမှာထပ်ပြီးအဖမ်းခံရသူပေါင်း17ယောက်ထဲက4ယောက်ကိုတော့အောက်တိုဘာ19ရက်မှာပြန်ပြီးလွတ်ပေးခဲ့ပါတယ်ပြန်ပြီးတော့လွတ်လာပြီမဲ့စိတ်မလုံးမကျုံတွေနဲ့နေထိုင်နေရတယ်လို့လည်းလွတ်မြောက်လာသူတွေက VOE ကိုပြောပါတယ်ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင
်မြန်မာအာဏာသိမ်းစစ်ကောင်စီကနိုင်ငံရေးအကျဉ်းသား1300ကျော်နဲ့တရားစွဲဆိုခံနိုင်ရတဲ့လူ4000ကျော်ကိုအောက်တိုဘာလ18ရက်နေ့မှာကန့်သတ်ချက်တွေနဲ့ပြန်လွှတ်ပေးခဲ့ပြီးပြန်လွတ်လာတဲ့နေ့မှာပဲပြန်ပြီးအပန်းခံနိုင်ရသူတွေလည်းရှိတာပါမိတိလာကျင်းထောင်ကနေ38ယောက်ပြန်လွတ်တဲ့အထက်က7ယောက်ကိုပြန်ပြီးဖမ်းဆီးထားပါတယ်အဲ့ဒီထဲက4ဦးကိုရဲစခန်းကနေပြန်လွတ်ပေးခဲ့ကြောင်း4ဦးတည်းကပြန်လည်လွတ်မြောက်လာသူတဦးက VOA ကိုပြောပါတယ
်ဝီမျိုးအောင်ရဲ့နောက်ပြီးတော့နေလင်းအောင်ပြီးတော့ထုံးအောင်ကျော်စောနန်နဲ့ကျွန်တော်တို့17ယောက်ထဲမှာ4ယောက်လွတ်တယ်ဆိုဟိုကကျမပေါ့9ယောက်ကျမပေါ့ကျွန်တော်တို့ဒီ38ယောက်က38ယောက်မှာကျွန်တော်တို့17ယောက်ကိုချန်ခဲ့ရပါတော့အကျန်တဲ့လူတွေကတော့18ယောက်နဲ့ညနေပိုင်းမှာလွတ်သွားတာလေကျွန်တော်တို့အဲ့ဒီ17ယောက်ကိုအမှတ်1ကိုခေါ်သွားတယ်အပြင်မှာအခုကျွန်တော်တို့လူတွေနဲ့တရင်ဆက်တင်ခံရတာ9လကျော်သွားပြီကြာသွားပြီဆိုတော့တရင်တွေကလည်းဝေးနေတာလေအခုအပြင်မှာကြားနေရတာဒီလိုသူကပြန်လွတ်ပေးတယ်ပြီးတော့အိမ်ကိုပြန်လာဖမ်းတယ်ဆိုတော့ကျွန်တော်တို့ကအိမ်မှာနေနေရတာကြောမလို့မပြန်
ဘာကြောင့်ပြန်လွတ်ပေးတယ်လဲဆိုတာကိုမေးကြည့်တဲ့အခါမှာတော့သူကအခုလိုပြောပြပါတယ
်အဲ့ဒါတော့ကျွန်တော်လည်းမသိဘူးကြာထူးတော့လေကျွန်တော်အဲ့လိုမျိုးအစောပိုင်းမှာသူတို့စားဖက်ရောင်းလာခေါ်မယ်ဆိုလို့ပြောနေတာလာခေါ်မယ်ဆိုတော့ကျွန်တော်လည်းဒီလိုမျိုးပေါ့နော်တခြားလူတွေတော့ဒီကလို50ညနဲ့ကတ်လိုက်တယ်ကျွန်တော်တို့ရောမကတ်ဘူးကျွန်တော်တို့ဒီလိုအမှုနောက်မှုဆွဲဖို့အတွက်တက်တယ်မရှိလို့စစ်ကြောကြီးပြန်ဝင်ပြီးတော့ဆွဲမလာပါဘူးနော်အဲ့လိုမျိုးပဲတွေးကြည့်ကြ။နောက်ပြီးတော့မှကျွန်တော်တို့အဲ့လိုမျိုးလွတ်ပေးရဖို့ဒါဒီကဒီတက်ရှင်နဲ့မှုတက်ပါလေကျွန်တော်တို့ငိုင်းငါနဲ့ဆွဲရသွားတယ်ကျွန်တော်နောက်မှာကျွန်တော်ညင်းညင်းတော့ဆန္ဒပြမှာပဲကျွန်တော်တို့ကဒုတိယဆောင်တော့မပါပဲဘူးဒါအုပ်သူ900ငါးနဲ့ပြောခဲ့ရပဲလေ
ပုံမှန်50ညဆိုတာကတော့အကျန်းဖက်မှုတိုက်ဖြည့်ဥပဒေဖြစ်ပါတယ်အခုဆိုရင်မိတိလာအချင်းထောင်ထဲမှာတော့905ကကြီးအပြင်နောက်ထပ်ပုံမှန်တွေတက်ထားတဲ့အတွက်မလွတ်မြောက်သေးသူတွေရှိနေသေးတယ်လို့လည်းဆိုပါတယ
်ဝန်းဝင်းကကုမိုးဝင်းရယ်နောက်ပြီးတော့ဦးဝင်းအောင်ရယ်ကျွန်တော်မိတ္တာဆိုရင်ကုကျော်ပေါ့နော်3ယောက်ပေါ့အကြာတွေကတော့အဲ့ဒီ3ယောက်ပြန်ခဲ့ရတယ်အချို့တွေကတော့ဘယ်သူတွေလွတ်တယ်ဆိုတော့မလွတ်ဘူးဆိုတော့ကျွန်တော်လည်းမသိဘူး
ပုံမှန်905ကကြီးနဲ့တရားစွဲဆိုခံရသူတွေဟာထောင်ဒဏ်တစ်နှစ်အမိန့်ချမှတ်ခံရပြီးတဲ့နောက်နောက်ထပ်2နှစ်ထပ်တိုးက3နှစ်ထိထောင်ချခံခဲ့ရတယ်လို့လည်းဆိုပါရယ်အခုလွတ်မြောက်လာသူတွေဟာနောက်တစ်ချိန်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကြံရှိနေတဲ့ပြစ်ဒဏ်တို့နဲ့ပေါင်းပြီးချခံရမယ်ဆိုတဲ့ကတ်သက်ချက်တွေနဲ့လူငင်းချသာခွင့်ပြုခဲ့ကြောင်းစစ်ကောင်စီဘက်ကထုတ်ပြန်ထားပါရယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်အခုလိုမြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေအပါအဝင်ထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးနေပေမဲ့လုံလောက်မှုမရှိသေးတာကြောင့်နိုင်ငံတကာကနေပြီးတော့တွန်းအားပေးဖို့ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးတခုဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်ဆီယနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့နဲ့ထိရောက်တဲ့အပြောင်းလဲတွေဖြစ်လာဖို့ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတွေဒီထက်မကပိုပြီးဖိအားပေးဖို့လိုအပ်နေကြောင်း HRW အာရှရေးရာမူဝါဒညွှန်ကြားရေးမှူး John Sifton က VOA ကိုပြောပါတယ် Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
် Well,The facts are not clear yet. What we know is that an announcement was made.
ညင်းချမ်းသာခွင့်တချို့ရကြတယ်။ဆွဲချက်တချို့ပယ်ဖြတ်ပြီးတယ်ဆိုတဲ့ကြေညာချက်တွေထုတ်ပြန်တာတချို့တော့လွတ်မြောက်လာတယ်ဆိုတာကျွန်တော်တို့သိရပါတယ်။ဘယ်နှစ်ယောက်လောက်လွတ်လာတယ်လဲဆိုတာကျွန်တော်တို့အတိအကျမသိရပါဘူး။နောက်ပြီးလွတ်လာသူတွေပြန်ပြီးအဖမ်းခံရတယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်။ဒါကြောင့်အခုလိုလှုပ်ပေးမှုမျိုးဟာလုံလောက်မှုမရှိသလိုမြန်မာစစ်တပ်ရဲ့အမှုအကျင့်သဘောထားတွေပြောင်းလဲသွားပါတယ်ဆိုတာကိုကိုစားပြုအချက်ပြတာမျိုးလည်းမဟုတ်ပါဘူးဒီလူတွေကိုအရင်ကတည်းကဖမ်းဆီးဖို့မသင့်ပါဘူးသူတို့ကိုရာဇဝတ်မှုတွေနဲ့ဆွဲချက်တင်ထားတယ်ဆိုတာကလည်းမဖြစ်သင့်ပါဘူ
း So what do you think that kind of situation
ASEAN ထိပ်သီးစည်းဝေးပွဲအတွက်
မြမကိုဖိတ်ကြားမှာမဟုတ်ဘူးလို့ကြေညာချက်ထွက်လာပြီးတဲ့နောက်ရပိုင်းအတွင်းမှာစစ်ကောင်စီကသူတို့ဖမ်းဆီးထားသူတွေကိုပြန်လွှတ်တာနောက်ပြီးခုဆိုရင်လည်း G7 နဲ့အာဆီယံဝန်ကြီးတွေဆွေးနွေးပွဲအတွက်မြမကိုဖိတ်ကြားဖို့မရှိဘူးဆိုတော့ဗြိတိန်အစိုးရရဲ့ကြေညာချက်ထွက်လာတာစတဲ့အခြေအနေတွေကိုရောဘလို့သုံးသပ်လဲရှင့်
Well, it shows that pressure is working, but it's not enough. အခြေအနေ
ကိုကြည့်ရင် PR ပေးမှုဟာအလုပ်ဖြစ်နေတယ်ဆိုတာတွေ့ရပါတယ်ဒါပေမဲ့လည်းလုံလောက်မှုမရှိသေးပါဘူးအကျဉ်းသားတွေကိုလွှတ်ပေးတယ်ဆိုတာမျိုးပဲရပါတယ်ဒီတက်မကဖီအားပေးမှုတွေလိုအပ်နေပါတယ်ဒါကြောင့်စိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ပိုပြီးဖီအားတွေပေးဖို့စစ်ကောင်းဆောင်တွေအပေါ်ပိုပြီးတန်ခတ်ပေးဆို့မှုတွေချမှတ်ဖို့သူတို့ရဲ့နိုင်ငံသားဝင်ငွေလမ်းကြောင်းကိုဖြတ်တောက်ဖို့ပြည်ပမှာရှိနေတဲ့ဘဏ်တွေမှာအနှံ့ထားတဲ့သူတို့ရဲ့ဒေါ်လာနဲ့ယူရိုငွေတွေကိုပေးဆို့ဖို့လိုတယ်လို့ကျွန်တော်တို့အကြံပြုချင်ပါတယ်တကယ်လို့ဒီလိုကြီးမားတဲ့ဖီအားပေးမှုတွေလုပ်မယ်ဆိုရင်အကျဉ်းသားတွေလွတ်ပေးတဲ့အဆင့်ထက်မကပိုပြီးရဖို့ရှိပါလိမ့်မယ်စစ်ကောင်းဆောင်တွေဘက်ကဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်သူတို့ရဲ့အပြုအမူတွေကိုတကယ်ပြောင်းလဲလာတယ်ဆိုတာတွေ့ရပါလိမ့်မယ်ဒါပေမဲ့အမှားမလုံမိဖို့တော့လိုပါတယ်သူတို့ဖမ်းထားတဲ့သူတွေကိုပြန်လွတ်ပေးတယ်ဆိုတာကြိုဆိုရပါမယ်စစ်ကောင်စီဘက်ကအဓိကပြောင်းလဲလာတာမဟုတ်ပဲဖီအားတွေကိုတုံ့မြန်ဖို့တခုခုလုပ်ရမယ်ဆိုပြီးလှုပ်ဆောင်နေတာမျိုးပဲဖြစ်ပါတယ
် How about the United Nations? ဒါဆိုရင်အခုကုလသမဂ္ဂဘက်ကမြန်မာနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်လာနိုင်မယ်လို့ရောထင်လားရှင့်အခုလာမယ့်တောက်ကြနေမှာဆိုလို့ရှိရင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာကိုလည်းတင်ပြဖို့ရှိနေပါတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင့
် The United Nations Security Council has very much failed.
ကုလသမဂ္ဂလူညွန့်ရေးကောင်စီဘက်ကအေးအေးယူလှုပ်ဆောင်ဖို့အများကြီးပြက်ကွက်ခဲ့ပါတယ်။အကြံတဲတွေကိုဖြေရှင်းဖို့ပြက်ကွက်ခဲ့တယ်။လူနည်းစုတိုင်းရင်းသားတွေအပါအဝင်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံကနေလူတသန်းနီးပါးအစုလိုက်အပြုံလိုက်ထွက်ပြေးရမှုအပေါ်တုံ့ပြန်အေးအေးယူဆောင်ရွက်ဖို့စတာတွေပြက်ကွက်ခဲ့ပါတယ်။ဒါကြောင့်နယူးယောက်ကကုလသမဂ္ဂဌာနချုပ်မှစိုးရိမ်မကင်းဖြစ်နေတဲ့နိုင်ငံတွေအနေနဲ့ပြားပေးလှုပ်ဆောင်ဖို့လွန်ကိုအရေးကြီးပါတယ်လက်နဲ့ရောင်းဝယ်မှုကိုပိတ်ဆို့ဖို့နဲ့စစ်ကောင်စီအနေနဲ့အပြောင်းလဲတွေဖြစ်အောင်မလုပ်ဘူးဆိုရင်မဟာမိတ်မရှိတဲ့အပေကံလုံးဝအထီးကျန်နိုင်ငံဖြစ်သွားလိမ့်မယ်ဆိုတာမျိုးပြင်းပြင်းထန်ထန်သတိပေးရမှာဖြစ်ပါတယ
် HRW အာရှရေးရာမူဝါဒဒီညွှန်ကြားရေးမှူး John Sifton က VOA ကိုပြောသွားတာပါအခုလိုဒီဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဖက်စီခံရသူတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေကိုကုလသမဂ္ဂဘက်ကလည်းအနီးကပ်စောင့်ကြည့်နေကြောင်းတနင်္လာနေ့ကကုလသမဂ္ဂအတွင်းမှုချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ရှင်မြန်မာစစ်ကောင်စီကို G7 ဒီကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးတက်ခွင့်မပြုဖို့အိရှင်ဗြိတိန်ကဆုံးဖြတ်လိုက်တာဟာမြန်မာစစ်ကောင်စီကိုအထိနာစေမယ်လို့သုံးသပ်ကြပါတယ်ဒီဇင်ဘာလမှာလုပ်မဲ့ G7 ASEAN နိုင်ငံသားရေးဝန်ကြီးစီဝေးပွဲမှာမြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာဗြိတိန်နိုင်ငံသားရေးဝန်ကြီးကဗြိတိန်လွှတ်တော်မှာမနေ့ကပြောခဲ့တာပါကိုဝင်းမင်းကအသေးစိတ်ကိုဆက်ပြီးတင်ပြမှာပါရှင
်ဟုတ်ကဲ့အခုလိုဗြိတိန်ရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ်Mark Farmer ကအခုလိုဆက်ရှင်းပြပါလေ
We are really pleased that the British government has made this
မြန်မာစစ်တပ်က G7 နဲ့ ASEAN စီဝေးမဖိတ်ဖို့ဗြိတိသျှဆွေကဆုံးဖြတ်လိုက်လို့တကယ့်ကိုချိန်နှံအားရမိပါတယ် G7 ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး9နိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလုံကိုထင်ရှားကြော်ကြားအရေးပါတဲ့အဖွဲ့ကြီးပါအဲဒီတော့မြန်မာစစ်တပ်ကတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကိုဂုံတင်တရားဝင်မှုပေးလိုက်တာမျိုးစစ်စစ်ဝါယူကိုဖြစ်သွားမှာဒါကြောင့်မလို့လေသူတို့ကိုမဖိတ်ဖို့ဗြိတိသျှဆွေကိုကျွန်တော်တို့တွန်းအားပေးခဲ့တာပါနောက်ရေးပါတာကတော့ဒီဆုံးဖြတ်ချက်ကို ASEAN ကလည်းလက်ခံပါတယ
်အဲဒီတော့ဘာကြောင့်အခုလိုမြန်မာကိုမဖိတ်ရတဲ့အခြေအနေကိုမေးရမှလဲဥဟန်ညာဝေကအခုလိုရှင်းပြပါတယ
် The UK အနေနဲ့မဖိတ်ဘူးဆိုတာကတော့သူတို့ပြချင်တာကသူတို့ကစစ်အာဏာရှင်စနစ်ကိုမကြိုက်ဘူးလူအခွင့်အရေးကိုချိုးဖောက်နေတဲ့အစိုးရကိုသူတို့ကမဆက်တွယ်ချင်ဘူးဆိုတဲ့သဘောနဲ့သူတို့ကပြချင်လို့မဖိတ်တာဖြစ်လိုက်မယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့သူတို့ကဆက်ထားမှာပဲလို့ကျွန်တော်တော့မြင်ပါတယ်ဘာကြောင့်လဲဆိုရင် တနိုင်ငံနဲ့တနိုင်ငံဒီဒီဆက်တွေ့ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိမပြုတာတော့အဲ့ဒီအလဲထားမရှိကြဘူးသူတို့ကနိုင်ငံကိုပဲအတိမပြုတယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိမပြုနေတယ်
အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာရဲ့တက်ရောက်နိုင်မှုကိုမေးရမှာမဖာမနာကအခုလိုထောက်ပြပါတယ
် It's another blow for the military coming just after
ဒါကအာဆီယံကလည်းမြန်မာစစ်ကောင်းဆောင်ဘူဂျုံမူကြီးမင်းအောင်လှိုင်ကိုထိပ်သီးပွဲမဖိတ်ဖို့ဆုံးဖြတ်ပြီးလေးမှာနောက်ထပ်ထိုးနှက်ချက်လိုဖြစ်သွားပါတယ်မြန်မာစစ်တပ်ရဲ့တရားဝင်မှုတောင်းဆိုတဲ့အပေါ်မှာဆရာနာသိမ့်ပြီး၈လကျော်ကြာမှနိုင်ငံတကာအနေနဲ့ပို့ပြီးတော့ပြင်းထန်တဲ့ပြားပေးမှုဆလုပ်လာတာကိုနောက်ဆုံးမြင်လာရတာပါမြန်မာစစ်တပ်ကတရားဝင်အစိုးရဖြစ်ရေးတောင်းဆိုနေတဲ့အချိန်မှာအာဆီယံနဲ့ G7 တို့ကလက်မခံနိုင်ဘူးဆိုတာကိုတညီတညွတ်ထဲကိုပြလိုက်တာပါ
ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာဦးဟန်ညာဝေကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်ထင်တာတော့တိတ်တော့ဘာမှမရှိပါဘူးဒါပေမဲ့တတ်မတော်အတွက်ကတော့တို့တက်ကတော့အဆက်ကွဲတာပေါ့အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ထင်ရှားရှားပေါ်လာတယ်ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စစ်ကောင်စီအနေနဲ့ကတော့ပုံမှန်အတိုင်းသူမကြိုက်ရင်တော့သူတမျိုးတော့ပြမှာပဲတခြားကတော့သူကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူဟာဒီနိုင်ငံတကာဖိအားလေလာမယ်ဆိုသူတို့မကြိုက်ပင်မဲ့သူတို့ကဖိအားကသူတို့ပုံမှာလာထိတယ်ဆိုတာမပြချင်ဘူးဥပမာဒီအာဆီယံကိစ္စမှာဒီမြန်မာဘူးမဖိတ်ဘူးဆိုတဲ့နေရာမှာတည်င်းထွက်လာတော့သူတို့ကဖိတ်အောင်သူတို့ကအကျဉ်းသမားလေးကိုလွတ်ပေးတယ်ဒါပေမဲ့သူတို့ကအဲ့ဒီဟာနဲ့တက်ဆိုင်တယ်လို့မကြေညာဘူ
းကြာပြင်းစီးပွားရေးရတက်ရောက်နိုင်မှာကိုလည်းမတ်ဖာမနာကထောက်ပြပါတယ
် There won't be any short term economic impact but
စီးပွားရေးအရာရည်တူမှာတော့တက်ရောက်မှုသိမ်းမရှိနိုင်ပါဘူးဒါပေမဲ့အခုတွေ့ရမှာကစီးပွားရေးအရာ G7 နဲ့အာဆီယံကြားမှာစီးပွားရေးပူးပေါင်းဆွေးနွေးမှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆွေးနွေးတဲ့အခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူး။ဒါကလည်းကောင်းတဲ့သတင်းပါ။ဘာလို့လဲဆိုတော့အခုလိုမှားယွင်းတဲ့စီးပွားရေးယင်းနှိမ့်နှံ့မှုတွေကမြန်မာပြည်သူတွေကိုအကျိုးမဖြစ်ဘဲနဲ့စစ်တပ်ကိုပဲအကျိုးရှိစေမှာပါ။ကုမ္ပဏီတွေကလည်းစစ်တပ်ကြောင့်ဖြစ်လာတဲ့နိုင်ငံရေးနဲ့လူခွင့်ရေးကတ်ဆိုးကြီးတွေကြောင့်နိုင်ငံထဲမှာဝင်လုချင်ကြမှာမဟုတ်ပါဘူ
း။ဒီပေါ်ဦးဟန်ညာဝေကလည်းသဘောတူလိုက်ပြီးအာဆီယံနဲ့မြန်မာရှေ့ဆက်ဖြစ်လာနိုင်မှုကိုအခုလိုသုံးသပ်ပြပါတယ
်။အာဆီယံဥက္ကဋ္ဌအပြောင်းလဲဖြစ်တဲ့နေရာမှာသူတို့ကလည်းအထူးကိုယ်စားလှယ်ကိုကမ္ဘောဒီးယားကတက်လာတယ်ဆိုရင်သူ့အတွက်ပုံပြီးမှနေတာမလားဆိုအဲ့ဒါစဉ်းစားထားချင်းစဉ်းစားကားရှိလိမ့်မယ်လို့ကျွန်တော်စဉ်းစားမိတယ်ကမ္ဘောဒီးယားဆိုသူတို့နည်းနည်းပိုစိတ်ချမလားလို့အဲ့လိုမျိုးစဉ်းစားမိတယ်။ဘာကြောင့်လဲဆိုကမ္ဘောဒီးယားကလည်းဒီမိုကရေစီတို့လူ့အခွင့်အရေးတို့ကိုအဲ့ဒီလောက်ဂရုမစိုက်ဘူး
။တကယ်တော့မြန်မာစစ်ကောင်စီအနေနဲ့ပြည်တွင်းဖိနှိပ်မှုတွေတိုးမြင့်လာခြင်းမှာပြပဖီးယားတွေလည်းတိုးမြင့်ခံလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ဗျ။ VOA American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့client meter တို့အပြင်ကျမတို့ view ရေမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ရေမြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/
VOA Burmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဒီနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်အခုဒုတိယပိုင်းအတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာလက်ရှိအကျက်တဲနဲ့တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကိုနားဆင်ရဖို့ရှိတယ်လို့အဲ့ဒီနောက်မှာတော့
မိမိထိုးနိုင်ရတဲ့ကာကွယ်ဆေးအမျိုးအစားလိုက်သူ့မှာသတ်မှတ်ထားတဲ့အချိန်ရှိပါအဲ့အချိန်ကိုအပြည့်လောလောဆယ်ထိုးဖို့လိုပါတယ်
ဒါကတော့ဒီကိုဗစ်ကာကွယ်ဆေးထိုးနှံရတဲ့ဒီရလက်နဲ့ပတ်သက်လို့ဒေါက်တာတန့်စော်ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ရေကြီးတာ၊မိုးခေါင်ရေရှားတာစတဲ့ဘေးဆိုးတွေတစတစတိုးလာတာကိုလူသန်းပေါင်းများစွာရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းကြိုတင်ခံမှန်းသတိပေးတာတွေလုံလောက်မှုရှိတယ်လို့ရာသီဥတုထိမ့်သိမ်းရေကျိုးပတ်မှုတွေအတွက်လည်းငွေကြေးလုံလောက်မှုလည်းမရှိဘူးလို့ကမ္ဘာမိုးလေဝသအဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာတတိပေးတိုက်ထွန်းထားတဲ့အကြောင်းကိုညံဝင်းအောင်ကတင်ပြမှာပါရှင
်။ရာသီဥတုပြောင်းလဲမှုကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရေကြီးတဲ့တံကိုပိုပြီးရင်ဆိုင်လာရတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကထုတ်ပြန်တဲ့အစီရင်ခံစာကိုကိုးကားပြီး WMO ရဲ့အတွင်းမှုချုပ်ပါမောက်ခပက်ထရီတာရက်ကအော်တိုဘာဒုတိယပတ်ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ There has been a dramatic increase in the flooding events during the past
လွန်ခဲ့တဲ့အနှစ်20အတွင်းရေကြီးရေလွှမ်းမိုးတဲ့ဖြစ်ရပ်တွေတိတိတသာတိုးလာပါတယ်။အရင်ကတည်းက134ရာခိုင်နှုန်းပိုတိုးလာတဲ့သဘောပါ။ကမ္ဘာကြီး1ဒီဂရီပိုပြီးပူနွေးလာတိုင်းလေထုထဲမှာဆိုတိုင်းစာကပိုတိုးလာပါတယ်။အခုဆိုရင်ကမ္ဘာကြီးအရင်တည်းပိုပူနွေးလာတာကြောင့်ဆိုတိုင်းစာကလည်း900ခိုင်နှုန်းတိုးလာပြီးအဲ့ဒီကတဆင်ရေလွှမ်းမိုးတဲ့အဖြစ်တွေအထိပေါ်ပေါက်လာပါတယ
်ရေလွှမ်းမိုးမှုကြောင့်လူသေဆုံးတာစီးပွားရေးလုပ်ငန်းပျက်စီးဆုံးရှုံးတာအများစုကအာရှတိုက်ထဲမှာပါအဲ့ဒီဒေသမှာမြေကြီးမဲ့အန်ဒီယေကိုကြိုတင်သတိပေးဖို့အထူးလိုအပ်တယ်လို့ဆိုပါတယ်ကမ္ဘာကြီးပူနွေးမှုကြောင့်မိုးကောင်ရေရှားမှုပြဿနာပိုတိုးလာပြီးဒီတန်ကိုအာဖရိကတိုက်မှာအခံရဆုံးဖြစ်တယ်လို့ပမောခဒါရတ်ကဆိုပါတယ
် an duration of drought events we have seen about 30% increase
လွန်ခဲ့တဲ့အနှစ်20ကိုပြန်ကြည့်ရင်မိုးကောင်ရေရှားမှုက30ရာခိုင်နှုန်းပိုတိုးလာပါတယ်အထူးသဖြင့်မိုးကောင်ရဲ့ပြဿနာကိုအခံရဆုံးဖြစ်တဲ့အာဖရိကတိုက်မှာဒီဖြစ်ရပ်ကိုလေ့လာမှုအားနည်းတယ်လို့ကြိုတင်သတိပေးမဲ့ဝန်ဆောင်မှုအပိုင်းမှာလည်းအတော်အားနည်းတာမျိုးလည်းဖြစ်နိုင်ပါတယ်တစ်ဖက်မှာအာဖရိကတိုက်ထဲလူဦးရေတိုးပွားမှုများလာတာကပိုပြီးအခက်ကြုံစေပါတယ်
WMO ရဲ့2021ခုနှစ်အစီရင်ခံစာကရာသီဥတုဆိုင်ရာဝန်ဆောင်မှုလုပ်ငန်းအခြေအနေနဲ့ရေအကြောင်းကိုစမ်းစစ်ထားပြီးနိုင်ငံတကာအဖွဲ့အစည်းတွေသိပ္ပံသုတေသနတက္ကသိုလ်တွေပုံမျိုးရေးဆိုင်ရာအေဂျင်စီတွေပူးပေါင်းပြီးပြဿနာကိုဖြေရှင်းကြဖို့ရည်ရွယ်ထားတာပါအစီရင်ခံစာရဲ့အဓိကတိုက်တွန်းချက်ကရေအရင်းမြစ်စီမံခန့်ခွဲရမှာအရင်ထက်ပိုပြီးပူးပေါင်းလှုပ်ဆောင်လာအောင်အမြန်ဆောင်ရွက်ကြဖို့စတာတွေပါဝင်ပါတယ်လက်ရှိလူဦးရေတန်း 8,000 နီးပါးရှိတဲ့ကမ္ဘာမှာတောက်သုံးရင်အလုံလောက်မရရှိသူပမာဏဟာ2018တုန်းကတန်း 3,600 ရှိရာက2050ပြည့်နှစ်ရောက်ရင်တန်း 9,000 ကျော်ထိတိုးလာနိုင်တယ်လို့ခန့်မှန်းထားကြောင်း WMO အတွင်းမှုချုပ်ကရှင်းပြပါတယ
် According to our sister organization FAO there has been already 2 billion
ကုလသမဂ္ဂစာနာရေးကနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အဆိုအရကမ္ဘာလူဦးရေရဲ့လေးပုံတစ်ပုံဟာတောက်ရေကိုရောစိုက်ပျိုးရေးအတွက်ရေကိုပါမရရှိတာကြောင့်ဒုက္ခနဲ့ရင်ဆိုင်နေကြရပါတယ် UNEP အဖွဲ့အစိုးရနိုင်ငံတချို့ဟာရေအရင်းအမြစ်ကိုစီမံခန့်ခွဲမှုမှာအကန့်အသတ်တွေကြုံတွေ့နေရပြီးနိုင်ငံပေါင်း108နိုင်ငံဟာရေအရင်းအမြစ်ကိုရေရှည်သုံးစွဲနိုင်မဲ့စီမံခန့်ခွဲမှုမျိုးမလုပ်နိုင်သေးပါဘူး
ကမ္ဘာမိုးလေဝသ WMO အဖွဲ့ဝင်နိုင်ငံတွေရဲ့60ရာခိုင်နှုန်းမှာရေနဲ့ပတ်သက်လို့စီမံခန့်ခွဲတဲ့ဌာနတည်ထောင်မရှိသေးပါဘူး။ဒါကစိန်ခေါ်မှုဖြစ်သလိုရာသီဥတုထိန်းကြီးရေမှလည်းပြဿနာဖြစ်စေပါတယ်။သမုဒ္ဒရာအတွင်းကျွန်းမျောရေခဲတောင်တွေပြိုပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာလေထုထဲကာဗွန်ဒိုင်အောက်ဆိုက်မြင့်မားနေစေဖြစ်တာကလာမယ့်ဆယ်စုနှစ်တွေအတွင်းဆိုးရတဲ့ရာသီဥတုလမ်းကြောင်းကိုရင်ဆိုင်ရလိမ့်အောင်မယ်လို့ဆိုပါတယ်။ဒါကြောင့်အထူးသဖြင့် ဖွံ့ဖြိုးမှုအ ਨੇ စုံတိုင်းပြည်တွေမှာကြိုတင်သတိပေးစနစ်ပိုအားကောင်းလာအောင်တည်ထောင်ပေးတာမျိုးမိုးလေဝသလမ်းကြောင်းကိုလေ့လာတဲ့စနစ်ထားရှိပေးတာမျိုးကရာသီဥတုဖောက်ပြန်မှုကြောင့်ကြုံလာရမယ့်ဆိုးကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ပမောက်ခပက်ထရီတာရက်စ်ကသတိပေးလိုက်ပါတယ်ခင်ဗျာ
။ကိုညာဝေးအောင်ပါရှင်။အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူပေါင်းပါဝင်မှုကဘလို့အခြေအနေရှိနေပါသလဲ။သူတို့ရဲ့ပူပေါင်းပါဝင်မှုကဘလောက်အရေးပါပြီးဘာဖြစ်လာနိုင်ပါသလဲ။တိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ချက်ကိုပြန်ပြီးတော့ထုတ်လွှင့်ပါပါရှင်။
နောက်ဆုံးမြင်ရတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာကျင်းစနစ်ဆန့်ကျင်တဲ့ဥက္ကဋ္ဌမှုတဲမှာတိုင်းရင်းသားတွေရဲ့ပါဝင်မှုနဲ့ပတ်သက်ပါတယ်တိုင်းရင်းသားဆွဲနေရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီလူမျိုးစုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဥက္ကဋ္ဌမှုနဲ့ပတ်သက်တဲ့သူရဲ့သဘောထားသူရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်တာလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ပြီးပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညဉ့်ကိစ္စဖြစ်တာပေါ့နော်ညဉ့်ညဉ့်ဆွေးနွေးပွဲအဲ့တော့အရသာအစိုးရရဲ့ဒီကောက်ပွဲတက်လာအရသာအစိုးရရဲ့တက်တယ်နော် EU ရဲ့ပေါင်းစုံတဲ့ဒီညဉ့်ညဉ့်ဆွေးနွေးပွဲလွှမ်းနေတဲ့အချိန်ကာလဖြစ်တယ်အဲ့တော့2021ဒီဖေဖော်ဝါရီတနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလက်နဲ့ကန်လေးပို့ရတော့အဲနဲ့တော်တော်လေးစဉ်းစားသွားရတဲ့ပြဿနာဖြစ်တယ်ဘာလို့လဲညီငယ်လူငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားရတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းလာလက်နဲ့ကန်လေးကအဖက်ကပြောမယ်ဆိုလို့ရှိရင်တော့အဖက်ကလက်နဲ့ကန်တက်တည်ရှိတယ်အဲဒီအစိုးရဆုံးတမလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ဖက်လည်းညီငယ်ကြီးလုပ်ငန်းတွေပွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုဒီဆော့ရတစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့ခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်။
ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနိုင်ဖို့တော့ကြိုးစားနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအချိန်မှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့စောင့်ကြည့်နေကြသလား။အဲ့လိုဆိုရင်သူတို့တော့ဘယ်လောက်ကြီးအခွင့်အခါကောင်းပေါ်ထွန်းလာနိုင်ပါသေးဒီချိန်ကအ
ဲ့သူတို့အခွင့်အခါကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့ရင်းအားကြီးလာတာသူတို့ဖိတ်ချုံနိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲ့ဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲ
သူတို့စစ်တောင်းစီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြည့်နေရတာလားသူတို့မဟုတ်ဒီအခြေအနေကိုသူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြင်းလက်ခံသွားနိုင်တဲ့အခြေအနေရှိလို့ကမျှော်လင့်နိုင်ပါရဲ့
ဒီမှာပြမတန်တာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါတို့မိုင်းလာတို့ဒေသတွေကဒီနေ့အခြေအနေမှာဘာမှပါလို့လှုပ်လည်းမလှုပ်မလှုပ်ဘူးဆိုတာကတော့သူကနောက်အတနောက်ဖက်ကေကိုဦးသိန်းစင်ဆိုတာခေကိုအခုနာဆန်ကစကောင်စီအန်ဒီအနာယူရခေကောသူတေတာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တိုင်းသားလက်နက်ကင်တွေဖို့ကတော့သူ့နယ်မြေသူ့နေရာသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ပြည်နယ်တွေမှာရှိတဲ့ဒီတည်သူရဲ့လှုပ်ရှားမှုဥမာဆိုကြားနှုတ်ချင်းပေါ့ဒီပြည်နယ်တန်လှုပ်ရှားကြတယ်အဲ့ဒီလူလူဆန္ဒပြပွဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်တုံးကတော့တော်တော်လေးထူကြတာပေါ့နော်အဲ့တော့ KN ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူကြဘူးဆိုပေမဲ့ကြားနဲ့ချင်းကတော့တော်လေးထူကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့10စုနှစ်အတွင်းဆိုလို့ရှိရင်တော့10နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါလားပေါ့နော်မရှိတော့နေပါနေပြီးတော့လက်နက်ကင်တိုက်ပွဲဖြစ်လာတဲ့ခါကျတော့ထူကြဖြစ်စင်လို့ပြောရပါမယ် နောက်တချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသာလက်နက်ဖွဲ့စည်းကတော့ကျွန်တော်ထင်တယ်တဖွဲ့ချင်းအနေနဲ့ကတော့သူ့အနေအထားနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်ဆက်ကောင်စီအနေနဲ့ကတော့တိုင်းသာလက်နက်ကင်တွေနဲ့အပြည့်အဝရေးရဲတိုင်းသာလက်နက်ကင်တွေအခုနဲ့ပတ်သက်ပြီးတော့အခွင့်အမ်းထူပေးဖို့ရတော့အဆင်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ်
စစ်ကောင်စီအနေနဲ့တိုင်းရင်းသားတွေလူကျင်တဲ့အခွင့်အမ်းတချို့ကိုပေးဖို့အစီအစဉ်ရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လုံးဝတည်းတည်းစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံးဆွေးနွေးဖို့တော့ကျွန်တော်သူမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ရခိုင်မအေးရက်တူတိုက်ပွဲရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲအဖြစ်တဲ့ဝင်အခွင့်အလမ်းမှုတောင်အေးရဲ့လုပ်ပိုင်ခွင့်ကတော်တော်များများခိုင်မာရနေဆိုတဲ့သတင်းတွေအားလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေရှိပါတယ်ဒါကလည်းသူဒီမှမှထိထုံနေအောင်ကြိုးစားတယ်ဆိုရက်စောစောတက်တည်လည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတဲ့အချိန်ကာလလို့တော့ပြောပါမယ်ဟုတ
်ကဲ့ဆိုတော့ဒီဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CIPH တို့ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်အဲ့ဒါကတိုင်းသားတွေကဲဘလောက်ထိလက်ခံနိုင်ပါသလဲသူတို့ရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CIPH ဘက်မှာပုံမပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါလားခင်ဗျာ
လောက်တဲ့ NUG နဲ့ PDF ကတော့ကျွန်တော်ထင်တဲ့ NUG အနေနဲ့ကတော့စဖွဲ့စားဖြစ်နေတဲ့အခြေအနေမှာသူတို့ဘလောက်လုံနိုင်မလဲဆိုတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာနော်အရင်တော့ကတော့ဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကနေသားရှိမလားဆိုတော့သူတို့ရဲ့အဲလုံငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်ကာလအတွင်းမှာ NLD ဆိုအနေနဲ့တိုင်းသားတွေတိုင်းသားပါတီနဲ့ဆက်ဆံရင်းမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးကြာအဲ့ဒါကိုပြောင်းပြန်လာပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ
်ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာတဲ့အင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြပါတော့ဒီတိုက်ပွဲအလုံးကိုထွန်းချွန်ကြည့်မယ်ဆိုရင်ဆရာအဲ့လက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားစားတယ်လို့ပြောလို့ရမှာခင
်ဗျအဲ့လောလောဆယ်ကတော့လက်နက်ကင်တိုက်မယ်ဆိုတဲ့အယူဆတော့လွှမ်းနေတယ်ဗျကျွန်တော်တို့အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီဆယ်စုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥရရင်ကောက်ဥပွဲဝင်ကြီးလို့ကအတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတည်ရန်ကြောင်းကိုပဲယုံကြည်ကြတယ်အဲ့တော့ကဒါတမရကိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ဖြစ်သွားတယ်အားလုံးကလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့ထွန်းနေတယ်ထွန်းနေတဲ့ခါမှာကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးကြီးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပို့ပြီးတော့မြင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောရချင်တာဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါ်ဆန်းစုကြည်ဟာဆောင်းဆောင်ပြောက်နေတဲ့သူဒီအကျံဖက်လက်နက်ကင်နဲ့ဒီလမ်းကိုလည်းတစ်ခါမှအားမပေးခဲ့ပါဘူးအခုပြည်သူတွေရဲ့ဆန္ဒကြွနေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့ဒုစရပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကြိုင်ဘက်ကိုဥတည်လာတော့အဲ့ဒီလမ်းကြောင်းကဆွေးဖြီးသွားပြီလို့များပြောရမှာခင်ဗျာ
လုံးလုံးနဲ့ပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွယ်လာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာကြီးကိုဒေါန်ဆန်းစုကြီးစန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ကဖြစ်သွားတယ်အဲ့တော့လမ်းကြောင်းအရာတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြီးလက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြီးကလောလောဆယ်မှာအကျဉ်းကျခံနေရတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့သူပြန်လာရင်ဘာဖြစ်မလဲဆိုတော့မျိုးကတော့တော်တော်များထုတ်ကြတယ်ဗျနော်တော်တော်များထုတ်ကြတဲ့ခါကျတော့ဒီအစားစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့ကတော့ဖြစ်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကွန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုရက်ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြသွားနိုင်သလားသူတို့မဟုတ်ရေရှည်တိုက်ပွဲတရဖြစ်သွားနိုင်သလားဆိုတာစိတ်လားလားကိုလည်းခံမှန်းပြောအောင်ခင်ဗျာ
လလုံးတဲ့အခြေအနေမှာတော့ခုနကကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့ဆယ်နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်ရက်နိုင်တိုင်းမှာဖြစ်မယ်ဆိုတော့အော်သာလွှမ်းနေတယ်စစ်စစ်နေပြီးပြောလို့ရှိရင်တစ္ဆပေါက်ဒလန်လို့ဆွဆွဲနေတယ်ဒီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်နက်ကင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းလာဒီလာတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာနော်အချိန်ကိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်နှစ်နှစ်သုံးနှစ်လောက်ဒီအကြက်တဲကိုကျွန်တော်တို့ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာအယူဆနှစ်မျိုးတော့ရှိရဗျတစ်ခုကလက်နက်ကင်ကြီးရောအပီးတိုင်းသွားကိုအယူဆကိုပြီးဆောက်နိုင်တာပေါ့ဗျတစ်ခုကိုချိန်မိုးပြီးနောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတိဆောက်ပြီးရောအင်အားဘယ်လန့်အင်အားကြီးကြီးဖြစ်တဲ့အချိန်မှာစကားပြောပြီးကိုခွန်ကိုယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြေနေအချိန်နေနဲ့ပြောမယ်ဆိုရင်တော့လာမယ့်3နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင်ဘရစ်ခါကြတဲ့ဦးရှောင်းမိုးတော့ခက်လိမ့်မယ်ထင်ပါတယ်
ကျောင်းစံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်။တိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမမောင်ဆိုးနဲ့ဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါ။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။ COVID ကာကွယ်ဆေးထိုးနှံခြင်းဟာအကျိုးကျေးဇူးအလွန်များတဲ့လှုပ်ဆောင်မှုတစ်ခုဖြစ်တာကြောင့်စိတ်ချရတဲ့အဖွဲ့အစည်းတွေကနေတဆင့်သတ်မှတ်ထားတဲ့အကြိမ်ရေပြည့်မီအောင်ထိုးနှံမယ်ဆိုရင် COVID ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့နေရာမှာထိထိရောက်ရောက်ဆောင်ရွက်နိုင်တယ်လို့ဒီဒေါက်တာတန့်စောတင်ဆက်မဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာကြည့်ရှုနားဆင်ရမှာပါရှင
်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့နေရာမှာကာကွယ်ဆေးထိုးနှံခြင်းဟာအလွန်အရေးပါတဲ့ကာကွယ်ရေးနည်းလမ်းတစ်ခုဖြစ်ပါတယ်ကာကွယ်ဆေးထိုးနှံတဲ့နေရာမှာလည်းထိုးနှံတဲ့ကာကွယ်ဆေးအမျိုးအစားပုံမူတည်ပြီးတတ်မှတ်ထားတဲ့အကြိမ်ရေပြည့်အောင်ထိုးနှံပေးဖို့လိုတယ်လို့ UNICEF မှကိုချိန် specialist တူဖြစ်သူဒေါက်တာနေမီသူကအခုလိုပြောပါတယ်
မိမိထိုးနိုင်ရတဲ့ကာကွယ်ဆေးအမျိုးအစားလိုက်သူ့မှာသတ်မှတ်ထားတဲ့အကျင့်ရှိပါအဲ့အကျင့်ကိုအပြည့်လုံးလုံးစင်ထိုးဖို့လိုပါတယ်အဲ့တော့ဟိုကကျွန်တော်တို့မြန်မာပြည်မှာအခုထိုးကြတဲ့ကိုဗစ်ရှိကာကွယ်ဆေးဆိုပါဆိုဒါဆိုကိုဗစ်ရှိကာကွယ်ဆေးဒီနှစ်ကျင့်အပြည့်ထိုးဖို့လိုပါတယ်ဒါဆိုရင်သူ့သတ်မှတ်ထားတဲ့အကျင့်လိုက်အကျင့်အပြည့်ထိုးပြီးထိုးဖို့လိုပါတယ်အဲတချို့နိုင်ငံတွေမှာတော့ကျွန်တော်တို့စပြီးတွေ့ပါဥပမာအမေရိကန်မှာပေါ့နော်ဒီ Pfizer vaccine ကကျွန်တော်တို့နောက်ထပ်တစ်ကျင့်အဲဒီဘူစတာအနေနဲ့ထပ်ထိုးလို့ရဲဆိုပြီးတော့သူတို့ထိုးနိုင်နေတာရှိပါတယ်အဲ့တော့ဒီကာဝယ်ဆေးနဲ့ပတ်သက်ပြီးတော့လေ့လာမှုတွေကလည်းစဉ်ဆက်မပြတ်လုပ်နေကြပါတယ်အဲ့တော့ဒီတွေးရှိလာတဲ့သုတေသနရလက်တွေနဲ့ဒီ recommendation ပေါ့အကြံပြုချက်တွေအားလည်းပဲအခြေအနေတွေဒီကျွန်တော်တို့ဟိုဒီကျန်းမာရေးပညာရှင်တွေကထုတ်ပြန်ပါလိမ့်မယ်အဲ့ကြလို့ရှိရင်တော့မူဝါဒအားလည်းပဲပြောင်းလာပါလိမ့်မယ်အဲ့မူဝါဒပြောင်းလာပြီဆိုတော့အဲ့ဒီကြရင်တော့ကျွန်တော်ကပြောင်းလာတဲ့အကြောင်းလိုက်နာကြမလို့ပါလောစင်မှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာထိုးနေတဲ့ကာကွယ်ဆေးတွေကနှစ်ကြိမ်ထိုးဖို့တတ်မှတ်ထားတယ်ဆိုရင်ကျွန်တော်နှစ်ကြိမ်ထိုးထားပြီးတော့ကျွန်တော်တို့နှစ်ကြိမ်ပြည့်အောင်ထိုးထားဖို့လိုအပ်ပါတယ
်ကိုဗစ်ကာကွယ်ဆေးထိုးနေခြင်းဟာအကျိုးကျေးဇူးအလွန်များတဲ့လုံဆောင်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်တွေကအတိအပေးတိုက်တွန်းနေကြတာပါကိုဗစ်ကာကွယ်ဆေးထိုးနေထားမယ်ဆိုရင်ရောဂါကူးစက်ခံရဖို့ရာခိုင်နှုန်းနေစေပြီးရောဂါကူးစက်ခံရမယ်ဆိုရင်လည်းနောက်ဆက်တဲ့ဆူကျိုးတွေရဲ့ပြင်းထန်မှုကိုရောကြစေတယ်လို့ဒေါက်တာနေမေတူကရှင်းပြပါတယ
်ဒီကမ္ဘာလုံးဆိုင်ရာကိုဗစ် -19 ကရောဂါကြီးကိုကျွန်တော်တို့နှိမ့်နှင်းတိုက်ခိုက်တဲ့အခါမှာဒီကာကွယ်ဆေးတွေကအဓိကလက်နက်တစ်ခုအဖြစ်လဲပါဝင်ပါတယ်။ဒါမှမဟုတ်ပြည်သူလူထုအနေနဲ့ဒီကာကွယ်ဆေးကိုအခွင့်အရေးရာတော့မှာထူထားစေချင်ပါတယ်။အဲပြီးလို့ရှိရင်အကျင့်ပြည့်လဲထူထားစေချင်ပါတယ်။အဲနောက်တစ်ခုကတော့ဒီကာကွယ်ဆေးထူထားခြင်းအပြင်ဒီဗိုင်းရပ်စ်ရဲ့နောက်ထပ်ပြန့်ပွားမှုနောက်တစ်ခါဗိုင်းရပ်စ်ရဲ့အသွင်ပြောင်းမှုဒီဗိုင်းရပ်စ်အသွင်ပြောင်းပြီးတော့လူဒီဗိုင်းရပ်စ်ရဲ့လူပေါ်မှာဒုက္ခပေးမှုလူတွေပေါ်မှာဒုက္ခပေးမှုဒါတွေအားလည်းပဲကာကွယ်ဆေးထူထားမယ်ဆိုလို့ရှိရင်ရောက်သွားမှုရောက်တာမှဖြစ်ပါတယ်။ဒါကြောင့်မလို့ကာဝယ်ဆေးထိုးထားခြင်းသည်မိမိကိုယ်လည်းကာဝယ်နိုင်တယ်။နောက်ထပ်ပြန်ပွားပြီးတော့ကာဗိုင်းရပ်စ်ကနေပြီးတော့အသွင်ပြောင်းပြီးတော့လူတွေပေါ်မှာပိုဒုက္ခပေးနိုင်တဲ့စွမ်းအင်တွေလည်းရော့သွားအောင်ကာရော့သွားအောင်အကျိုးပြုနိုင်ပါတယ
်။ကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ရောဂါကူးစက်ခံရဖို့ရာခိုင်နှုန်းနည်းသွားစေတယ်ဆိုပေမဲ့ရောဂါကူးစက်ခံရဖို့အခွင့်အရေးရှိနေသေးတယ်ဆိုတာကိုတော့သတိပြုဖို့လိုပါတယ်။ကာဝယ်ဆေးတွေကိုသတ်မှတ်ထားတဲ့အချိန်ရပြည့်မီအောင်ထိုးနှံပေးဖို့လိုပြီးကာဝယ်ဆေးထိုးနှံပြီးတဲ့အခါမှာလည်းကာဝယ်အနည်းလက်တွေကိုဆက်လက်လိုက်တာကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာနေမီသူကပြောပါတယ်
။ကာဝယ်ဆေးအပြည့်အဝထိုးထားပေးမယ်လည်းပဲမိမိမှာတဆင့်ကိုဗစ်ဒီဗိုင်းရပ်စ်ကိုဒီဆက်လက်မကူးစက်နိုင်ဘူးဆိုတော့ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုဗစ် -19 ရောဂါကာဝယ်အနည်းလက်တွေဖြစ်တဲ့လက်စည်းတာရောက်ရောက်နဲ့ခက်ခွာခွာနေတာမျက်နှာနဲ့နှာခေါင်းစီးမတ်တက်တာဒါတွေကိုဆက်လက်ပြီးတော့ကျင့်သုံးပေးပါနောက်တစ်ခါကျွန်တော်တို့ကာဝယ်ဆေးရထပ်လောင်းပြပြောရရင်တော့ကာဝယ်ဆေးထ ထိုးဖို့အခွင့်အရေးရလာပြီဆိုတော့ကာဝေးစည်းကိုအကျဉ်းပြီးထိုးပေးပါ။ဒါဆိုကျွန်တော်တို့မြန်မာနိုင်ငံမှာကာဝေးစည်းထိုးနိုင်တဲ့အနေထိုးပြီးသားလူကြီးရတယ်တိတ်မများသေးပါဘူး။ကျွန်တော်တို့ကာဝေးစည်းကိုလူများထိုးထားနိုင်လေဒီယောဂါရဲ့နောက်ဆက်တွဲတွေထပ်ပြီးတော့ပြန့်နှံ့တာတွေကိုကျွန်တော်တို့ကကာဝေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့လူတိုင်းကာဝေးစည်းကိုဗစ် -19 ယောဂါကာဝေးစည်းကိုရတဲ့ခွင့်ရကိုပြေဝသုံးပါအပြင်းပြင်းထိုးပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်။ကိုဗစ်ကာဝေးစည်းထိုးနိုင်တဲ့အခါမှာလည်းကာဝေးစည်းတွေကိုကိုချိမပြတ်အောင်တည်ယူပို့ဆောင်ထိမ့်သိမ်းထားနိုင်တဲ့စိတ်ချရတဲ့အဖွဲ့အစည်းတွေကရရှိတဲ့ကာဝေးစည်းကိုသာထိုးနိုင်တင်တယ်လို့ဒေါက်တာမင်းပြည်သူကအခုလိုကြံပေးပါတယ်
။ဒီနေရာမှာကျွန်တော်တစ်ခုဖြစ်ဆက်ပြောချင်ပါတယ်။အဲ့ဒါကတော့ဘာလဲဆိုတော့ကာဝေးစည်းတူလောင်းနဲ့ရေခဲတက်တာနော်။အဲ့တော့ကာဝေးစည်းတူလောင်းနဲ့ရေခဲတက်တာတွေကကျွန်တော်တို့အိမ်မှာသုံးတဲ့အိမ်သုံးရေခဲတက်တာတွေနဲ့မတူပါဘူး။ကာဝေးစည်းအတွက်လိုအပ်တဲ့အပူချိန်ကိုတောက်လျှောက်ထိန်းသိမ်းထားနိုင်တဲ့အာမခံချက်ရှိတဲ့ရေခဲတက်တာမျိုးလည်းဖြစ်ပါတယ်။ဖြစ်တယ်ပါ။အဲ့တော့ကျွန်တော်တို့ဈေးကွက်ထဲမှာရလာတဲ့ကာဝေးစည်းတွေကဒီလိုအည်သွေးမြင့်တဲ့အည်သွေးပြည့်ဝတဲ့ရေခဲတက်တာတွေထဲမှာထိန်းသိမ်းထားသလားကျွန်တော်တို့ဒီကိုမထုံးနဲ့ပေးခင်မှာတတ်မှတ်ထားတဲ့အပူချိန်မှာအမြဲတမ်းထိန်းသိမ်းထားခဲ့သလားဆိုတာလည်းကျွန်တော်တို့ကသတိပြုတင်ပါတယ်။အဲ့တော့ဈေးကွက်ထဲမှာအလွယ်တကူရတဲ့ကာဝေးစည်းတွေကဒီလိုမျိုးအပူချိန်မှာထိန်းသိမ်းထားပြီးမှကုရှိရောက်လာသလားမရောက်လာလို့ဆိုတာပဲကျွန်တော်တို့သတိပြုတင်ပါတယ
်။ကိုဗစ်ကာဝေးစည်းထိုးနေခြင်းဟာအကျိုးကျေးဇူးအလိုများတဲ့လုံဆောင်မှုတစ်ခုဖြစ်တာကြောင့်ဆေးချရတဲ့ဖွဲ့စည်းတွေကလည်းတစ်ဆင့်တတ်မှတ်ထားတဲ့အချိန်ကြီးပြည့်ပြည့်အောင်ထိုးနေရင်ကိုဗစ်ရောဂါကူးစက်ပင်ပေါက်မှုကိုကာဝေးထိန်းချုပ်တဲ့နေရာမှာတည်တည်ရဲ့ရောဂါကိုဆောင်ရွက်လို့ရတဲ့အကြောင်းကိုလည်းပြောပြတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်
။ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါ။
ဒါကတော့အီဂျစ်နိုင်ငံက Empower Bowling Academy ဖြစ်ပါတယ်။ Bowling Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bowling Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bowling Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bowling ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bowling Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bowling Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقية أكاديميات بنات
ဒီ Bowling Academy လို့ဖို့စပြီးစိတ်ကူးရတာကတော့ကျွန်မငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
ဖရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်းနဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه اتت سنه ني ايوه ما بولون سابي كذا كده با بتما رون غا رو وادنا ايا ابيو كذا را با دابيمه ناو باي ما رو جماعه بولون كذا يا را كو تچا هاري تو بو جايت دي سورا تي لا بي ايري ناو باي غا سا بولون دما فيت فو جو كان كده با بتما رو جماعه جاون غا اتين ما سابي كذا كده بي رو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပြစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။က ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာမြန်မာဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်မျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ။
كرة قدم نسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي نايغان غا اميو دمي بولون غا رو سينكو مو اكك كيري ا مياجي شي ني باره ايري ديما تكو غا رو ايجي نايغان ما اميو دمي ري بولون غزا ري سورا كو متي ده دو ري لي شي ني دا غا لي اچاون تكو با جمارو ما اميو دمي لي يوي سين بولون اتين شي ده سورا كو متي ده دو ري لي اتو ميا ميا شي ني دلو تاي موي شي دا كو متي ده دو ري لي ا مياجي با အမျိုးသမီးတွေဘောလုံးကန်နာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘဘလုံးကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နီးပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volo Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي تغيرت للاحسن
تمام دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့နီးစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American Britain Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
အာကစားကဏ္ဍကိုကိုရနိုင်တင်ဆက်သွားတာပါအခုတော့သတင်းချင်းချုပ်ကိုကိုစော်မူကျော်ကပြောပြမှာပါရှင
်မြန်မာစစ်ကောင်းဆောင်ကိုထိတ်သည့်စီဝေပွဲတရားခွင့်မပေးဖို့အရှိတောင်အရှာအတင်းနဲ့ရဲဆုံးဖြတ်ချက်ဟာထူးခြားကောင်းမွန်ပေမဲ့ဒီတဲ့ပို့လှုံ့ဆော်မှုလိုနေသေးတဲ့ကြောင်းအမေရိကန်အစင်းမြင့်အရာရှိကြီးတူကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မကြုံစဘူးအခက်အခဲတွေကိုဖြစ်ရှင်းဖို့အတွက်ဒီတဲ့ပို့မှုကျပြန့်ပြီးထိရောက်တဲ့လှုံ့ဆော်မှုတွေကိုလုပ်ရမယ်လို့အင်ဘူရောရဲ့အမျိုးသားလုံခြုံရေးကောင်စီအရာရှိကြီးတူကပြောဆိုခဲ့ပါတယ်စီးရီးယားမြို့တော်ဒမတ်စကတ်မှာဗုဒ္ဓဦးနေကစစ်တပ်ဘတ်ကားတွေကိုရွေတိုက်ခိုက်ခဲ့တဲ့ဘုံနှလုံးပောက်ကွဲခဲ့တာကြောင့်အ ਨੇ စုံလူ14ဦးသေဆုံးခဲ့ပါတယ်စစ်သားတွေစီးမဲ့ဘတ်ကားတွေမှာဘုံထောင်ခဲ့တာဖြစ်ပြီးနှလုံးပောက်ကွဲခဲ့ပြီးတော့ကြံတတရတလုံးကိုတော့စီးရီးယားစစ်တပ်ကဖယ်ရှားပစ်နိုင်ခဲ့တဲ့အကြောင်းဆိုရကကြေညာခဲ့ပါတယ်ရုရှားနိုင်ငံကကမကရမ်ပြုလုပ်ခဲ့တဲ့အာဖဂန်နစ္စတန်ရေးဆွေးနွေးပွဲကနေတာလီဘန်အဖွဲ့အနေနဲ့အာဖဂန်အစိုးရမှပါဝင်တဲ့ပါဝင်တိုက်သူတွေကိုထပ်သွင်းပြီးဖွဲ့စည်းသွားဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကုသမှုကြပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါညနေပိုင်းဒီညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည6နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါရှင်ဒီကနေ့မနေ့ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရှင်ရုပ်သံအင်ဂျင်နီယာကတော့ Zubel El Tayeb ဖြစ်ပါတယ်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်
This program